မြန်မာတရုတ်နိုင်ငံမှာမြန်မာစစ်တပ်နဲ့ကိုကန်လက်နက်ကင်တပ်တွေတိုက်ပွဲတွေဖြစ်နေကြတာမှာတရုတ်နိုင်ငံရဲ့လက်နက်ကြီးကြီးတွေတရုတ်နိုင်ငံဘက်ကိုကြမလာစေဖို့အတွက်တရုတ်ဘက်ကမြန်မာအစိုးရကိုဒီနေ့ပဲထပ်ပြီးတော့သတိပေးသွားပါတယ်။ကိုကန်နဲ့ဖြစ်နေတဲ့နယ်စပ်တိုက်ပွဲကနေပြီးတော့တရုတ်နိုင်ငံဘက်ကိုလက်နက်ကြီးကြီးစံတွေထပ်ပြီးတော့ကြလာခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်တို့ထပ်ပြီးတော့သတိပေးသွားတာပါ။တိတ်မကြခင်တုန်းကပဲမြန်မာဘက်ကလက်နက်ကြီးကြီးတွေကြလာခဲ့တယ်။နေအဆောက်အုံတွေထိခိုက်မှုရှိခဲ့ပေမဲ့လည်းကံကောင်းထောက်မှစွာပဲလူသေးပြောက်တော့မရှိခဲ့ဘူးလို့တရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူဟောင်းလီကနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောသွားပါတယ်။ဘယ်နေ့မှာအဲ့လိုမျိုးကြီးစံတွေထပ်ပြီးကြလဲဆိုတာအတိအကျတော့ပြောမသွားပါဘူး။ဒီရပိုင်းအတွင်းမှာပဲကိုကန်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့နောက်ဖက်အထူးခိုက်အခြားဆုံးနဲ့များခဲ့တာပါ။နေ့စဉ်အခြေအနေပုံမှန်ပြန်ဖြစ်ဖို့ဒီကိစ္စနဲ့ပတ်သက်တဲ့သူတွေအားလုံးအခြေအနေကိုအမြန်ဆုံးထိန်းသိမ်းသိမ်းသိမ်းကြံ့တွယ်ကြဖို့အတွက်တရုတ်ဘက်ကမျှော်လင့်ပါတယ်လို့မစ္စတာဟောင်းကပဲပြောပါတယ်။တရုတ်သမ္မတဆီဂျင်ပင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းနဲ့မနေ့ကတွေ့ဆုံစဉ်မှာတော့တရုတ်မြန်မာနယ်စပ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရရှိအောင်လှုံ့ဆော်မှုတရုတ်သမ္မတကထပ်ပြီးတော့တောင်းဆိုသွားခဲ့ပါတယ်။ကိုကန့်သဘုံတွေဟာတရုတ်နယ်စပ်မြင်းနဲ့ဂိုက်900လောက်အကွာနီးနီးမှကိုကရုတ်ချင်းတွေထဲမှာနေရာယူထားကြတယ်လို့မြန်မာပြည်သားရေးဝန်ကြီးဌာနကတနင်္လာနေ့ကပဲကြေညာသွားတာပါ။အရင်လောက်ကတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်တဲကိုကိုကန်တိုက်ပွဲကနေပြီးတော့လက်နက်ကြီးကြီးတွေကျလာခဲ့ပြီးတော့တရုတ်နိုင်ငံသား9ဦးသေဆုံးခဲ့ရလို့တရုတ်အစိုးရအမျက်တော်သားထွက်ခဲ့ပါတယ်ရှင်။